ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ပြိပက္ခတွေဟာနယ်စပ်ဒေသတည်ငြိမ်ရေးကိုထိခိုက်စေတာကြောင့်တပ်ဆန်ရာဘက်အသီးသီးကနေငြင်းငြင်းချမ်းချမ်းဆွေးနွေးဖြေရှားကြဖို့မြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးဟုန်လျန်းကဒုတိယတမရော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့တွေ့ဆုံချိန်မှာတိုက်တွန်းခဲ့ပါတယ်။ပြိပက္ခတွေမှာပါဝင်နေတဲ့အဖွဲ့အစည်းတွေအနေနဲ့အမြန်ဆုံးအပြစ်ခတ်ရစဲကြဖို့တိုက်တွန်းပြီးတော့ဒီမြန်မာနိုင်ငံမြောက်ပိုင်းအရေးကိစ္စဟာအမျိုးသားပြန်လည်တည်မြဲရေးကိစ္စဖြစ်တာကြောင့်စစ်ပွဲတွေနဲ့ပြဿနာကိုဖြေရှင်းလို့မရဘူးလို့တရုတ်သံအမတ်ကြီးကပြောတဲ့အကြောင်းရန်ကုန်တရုတ်သံရုံးကသတင်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ညီနိုင်ဆွေးနွေးမှုတွေကိုဆက်လက်တွန်းအားပေးပြီးတော့အပြစ်သဘောဆောင်တဲ့အခမ်းအနားကနေဆက်ပြီးတော့ပါဝင်မယ်လို့လည်းတရုတ်သံအမတ်ကြီးကပြောခဲ့ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းအခြေအနေဟာမြန်မာတရုတ်နယ်စပ်ဒေသညီညာရေးတည်ငြိမ်ရေးအတွက်အရေးကြီးပြီးတော့မြန်မာနိုင်ငံဟာနိုင်ငံရေးနည်းလမ်းတွေနဲ့သက်ဆိုင်ရာပြဿနာရပ်တွေကိုဖြေရှင်းဖို့အလေးထားတဲ့အကြောင်းကိုတရုတ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကလည်းပြန်ပြီးတော့တုံ့ပြန်ဆွေးနွေးခဲ့တဲ့အကြောင်းတရုတ်တန်ရုံရဲ့သတင်းထုတ်ပြန်ချက်မှဖော်ပြထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းဒီဖြစ်ခဲ့တဲ့မြောက်ပိုင်းမဟာမိတ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့နေဒီမြန်မာအစိုးရကြားတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်ရသူဒုက္ခသည်တောင်းကနန်းရှိပြီးတရုတ်နိုင်ငံတဲကိုရောက်သွားတဲ့ဒုက္ခသည်ကတော့3000လောက်ရှိပါတယ်ရှင်။